စစ်ကောင်စီကဘကုန်းမြို့ဝင်းနေမိတရုံကျောင်းတိုင်ဆရာတော်ဗဒန္တမုန်နေတာဘိဝန္တဂျူလ19ရက်ပြန်လည်တော်မူခဲ့တဲ့ပြစ်ခတ်မှုအဖြစ်မှန်ကိုစစ်စစ်ဖော်ထုတ်နေတယ်လို့ဂျူလ27ရက်မှာသတင်းထုတ်ပြန်တဲ့အတိုင်းလှုပ်ဆောင်ဖို့ Amnesty International လူခွင့်အဖွဲ့ကြီးကအကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့မြန်မာပြည်မှာတည်တော်ပြည်သူတွေထောင်နဲ့ချီပြီးတည်ဆုံခဲ့တဲ့နောက်ခုအထင်ကြီးဆရာတော်ကြီးပြန်လည်တော်မူရတဲ့ဖြစ်စဉ်မှာတော့မကြုံစဘူးတောင်းပန်ခဲ့တဲ့အပြင်စုံစမ်းမယ်လို့ပါဂရိပေးခဲ့တာဖြစ်ကြောင်းဒါပေမဲ့စစ်ကောင်စီရဲ့လူခွင့်ဆိုင်ရာကိုချီရင်တောင်းပန်မှုတွေဂရိကုပ္ပတေကအနှစ်မရှိပဲတရားမျှတမှုတွေညှိနှိုင်းချက်တိတ်မရှိဘူးလို့ AI ဖွဲ့ဒေတာရင်းသုတေသနဆိုင်အကြီးအကဲကပြောကြားလိုက်ပါတယ်။အခုဖြစ်ရကိုချီရင်မြန်မာနိုင်ငံအကြမ်းဖက်မှုဖြစ်စဉ်တွေမှာဆက်အနာပိုင်းတွေကခုခံတော်လှန်နေတဲ့ PDF ကာကွယ်ရေးအဖွဲ့တွေကိုပရမတ်ဆုံးအပြစ်ဖို့ခဲ့တာဖြစ်ပြီးကိုယ်တိုင်ခြုံရလို့တယောက်ယောက်ကရဲရင်ရဲ့အဖြစ်မှထုတ်ဖို့ပြောဆိုတဲ့အခါငင်းမရတော့မှပြောင်းလဲပြောဆိုတဲ့စိတ်ကောင်းစီလောက်ရကိုငင်းနေရတယ်လို့လည်းပြောပါတယ်